အရှိလေပိုင်းဒေတာဘက်ကိုတစ်ချက်ကြည့်အောင်ပါရှင်ဒီအကျန်းဖက်အဖွဲ့အစည်းတွေရှိနေသေးတဲ့အစ္စရေးနိုင်ငံရက်တည်နဲ့လုံခြုံရေးကိုအမြဲချင်းချောက်နေမှာဖြစ်တယ်လို့အစ္စရေးနိုင်ငံသူ Anita Hafif Horina က VOA ကိုပြောပါတယ်။အစ္စရေးဟာမတ်စစ်ပွဲဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ Tel Aviv မြို့မှာနေထိုင်နေတဲ့ Anita ကိုတော့မဲအင်ဂျင်နိုင်ငံက Zoom ကနေဆက်သွယ်မိပြန်ထားပါတယ်ရှင်။
အနီတာရောအခုလုံခြုံရေးရဘလို့အခြေအနေရှိလဲရှင
် I'm safe I live in Netanya
ကျွန်မအခုချိန်ထိတော့လုံခြုံနေတယ်လို့ပြောရမှာပါကျွန်မနေတာကတယ်အဗစ်မြို့ရဲ့မြောက်ဖက်တမိုင်ကျောလောက်မှာပါအခုချိန်ထိကျွန်မတို့ရှိတဲ့ Israel ရဲ့မြောက်ဖက်ထိစစ်ပွဲတွေရောက်ဖို့မရှိနိုင်ဘူးလို့မျှော်လင့်ထားပါတယ်ဒါပေမဲ့လည်းမျှော်လင့်မထားတဲ့အဖြစ်အပျက်တွေကြောင့် Israel နိုင်ငံသားတိုင်းလိုလိုအချီးကျယ်စိတ်ထိခိုက်နေရတာကတော့ထင်ရှားပါတယ်
We understand that that kind of you know
especially the Israel Hamas စစ်ပွဲကြောင့်အဲ့ဒီမှာရှိတဲ့လူတွေအနေနဲ့ပေါ့နော်ဒုက္ခတွေအသက်အန္တရာယ်တွေကရင်ဆိုင်နေရမယ်ဆိုတာကိုကျမတို့သိပါရရှင်အဲ့တော့ဒီစစ်ပွဲကြောင့်အနီတအပေါ်မှာရောဘလို့တက်ရောက်မှုတွေရှိနေတယ်လဲဆိုတာလေပြောပြရအ
ောင် On Saturday I mean it was completely unexpected
စနေနေ့ကကြုံခဲ့ရတဲ့ဖြစ်ရမျိုးလုံးဝမျှော်လင့်မထားမိဘူးကာဇာကမ်းမြောင်ဒေသတောင်ဘက်ပိုင်းမှာရှိတဲ့နယ်စပ်ကနေအကြမ်းဖက်သမားတွေစနေနေ့ကဝင်ရောက်ခဲ့ပြီးတော့တိုက်ခိုက်ခဲ့တာပါ။အဲ့ဒီတောင်ပိုင်းမှာရှိတဲ့အစ္စရေးလူမျိုးအတော်များများကိုကျွန်မသိပါရယ်။ပြီးတော့တောင်ပိုင်းကိုကောင်းကင်ကနေဒုံးကျည်ရင်းနဲ့တိုက်ခိုက်တာလှုပ်ယိုလှုပ်ဆင်လို့ဖြစ်နေတော့လုံခြုံမှုမရှိဘူးဆိုတာကျွန်မအရင်ကတည်းကသိပါရယ်။တနည်းနည်းတစ်ချိန်ချိန်မှာတိုက်ခိုက်ခံရမယ်လို့ကျွန်မယူဆထားတဲ့အတိုင်းဖြစ်ခဲ့တာပါ။ဒါပေမဲ့အဲ့ဒီမှာဘလောက်ထိအခြေအနေဆိုးခဲ့တယ်လဲဆိုတာကျွန်မတို့သေချာမသိကြရသေးပါဘူး။အကြမ်းဖက်တိုက်ခိုက်မှုအတွင်းလူပေါင်း900ကျော်သေဆုံးခဲ့တာထိခိုက်ဒဏ်ရာရသူ2900ကျော်ရှိနေပြီးတော့လူပေါင်း150ကျော်လောက်တစ်စက္ကန့်အဖြစ်ဖမ်းဆီးခေါ်ဆောင်ခြင်းခံခဲ့ရပါတယ်။အဲ့ဒီအထက်မှာအစ္စရေးဒေသမှာကအိမ်အကူနဲ့တက်ကြီးရွယ်အိုးစောင့်ရှောက်ရေးအလုပ်တွေလုပ်ကိုင်နေတဲ့ Thai Philippines နဲ့အခြားနိုင်ငံသားတွေလည်းပါပါတယ်။နောက်ပြီးတော့အကြမ်းဖက်သမားတွေပြတ်တက်ခဲ့တဲ့ဗီဒီယိုတွေမှာဖမ်းဆီးထားတဲ့သူတွေကိုတပ်ဖြတ်မတိန်ကျင်တာရိုက်တန်နေတာဆရာတွေဟာမယုံနိုင်စရာကောင်းလောက်အောင်ရက်ဆက်လွန်ပါတယ်။ထိုင်လန်စီကောင်းတဲ့ရုပ်ရှင်ကိုကြည့်နေရတယ်လို့ဖြစ်နေပါတယ်
။ Now the Israel government
Israel ဆိုရကဒီဂါဇာကမ်းမြောင်ဒေသကိုပြန်ပြီးတော့ထိန်းချုပ်ဖို့ကြိုးစားခဲ့တဲ့နေရာမှာသူတို့လေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေလုပ်ခဲ့တယ်။အထူးသဖြင့်ဒီပါလက်စတိုင်းအရက်သားတွေရှိနေတဲ့နေရာတွေကိုအဓိကထားပြီးတော့တိုက်ခိုက်ခဲ့တဲ့အတွက်လူတွေတော်တော်များများသေဆုံးခဲ့တယ်ပေါ့နော်။အခုလိုဂါဇာကိုပြန်ပြီးတော့ထိန်းချုပ်ဖို့ Israel ဆိုရကအင်အားအပြင်းထန်သုံးပြီးတော့တိုက်ခိုက်ခဲ့တဲ့အပေါ်အန်တာဘယ်လိုမြင်ပါလဲရှင
် First of all Israel has liberated its own south so and Israel
ပထမဆုံးပြောချင်တာကအဲ့ဒီတောင်ဘက်ပိုင်းကို Israel ကထိန်းချုပ်လိုက်ပါပြီဂါဇာဘက်ကိုကောင်းကင်ကနေ drone တွေနဲ့တိုက်ခိုက်ခဲ့တယ်လို့မြေပြင်မှာလည်း Israel စစ်တပ်တွေတွားနေပါပြီ Hamas တွေကို Israel ကဘယ်လိုနည်းနဲ့မဆိုချေမုံမို့စိတ်အားထက်သန်နေပါတယ်တဟာပြန်ပြီးတော့လက်စားချေတုံ့ပြန်လာတဲ့လုံခြုံရေးအမြင်အရစနေနေ့ကဖြစ်ခဲ့သလိုနောင်ဘရောမှထပ်မဖြစ်အောင်အစ္စရေးကအဓိကထားပြီးတော့လှုပ်ဆောင်နေတာပါဟာမတ်စ်တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့ဖြစ်ဟာအစ္စရေးနိုင်ငံဖြစ်တည်မှုကိုချိန်ချောက်ခဲ့တာဖြစ်ပါတယ်ဒီကိစ္စကိုကင်တွဲတဲ့နေရာမှာအစ္စရေးအစိုးရရောစစ်တပ်ပါအမားရွင့်အများကြီးလှုပ်ခဲ့တာမျိုးရှိပေမဲ့တဟာဒုတိယအဆင့်ဖြေရှင်းရမယ့်ကိစ္စဖြစ်ပြီးအခုချိန်မှာတော့ဟာမတ်စ်တွေကိုချေမှုန်းရေးဟာအစ္စရေးတွေအတွက်အဓိကအချက်ဖြစ်ပါတယ်
In your opinion, what do you think?
အခုလိုဒီစပွဲဖြစ်နေတဲ့အခြေအနေကိုပြေလည်အောင်ပေါ့နော်။ဖြေရှင်းဖို့ဆိုလို့ရှိရင်ဘယ်လိုလှုပ်ဆောင်သင့်တယ်ဘယ်လိုလှုပ်ဆောင်နိုင်မယ်လို့မြင်လဲရှင
်။ I think first of all the war will go on and I'm afraid I'm really
ကျမမြင်တာကတော့စပွဲတွေဆက်ပြီးတော့ဖြစ်နေလိမ့်မယ်။ကျမအနေနဲ့စပွဲကိုလှုပ်လာသူမဟုတ်ပါဘူး။ပါလက်စတိုင်းတွေနဲ့ညှိနှိုင်းပြီးတော့အပေးအယူလုပ်တာကိုလက်ခံထားသူပါ။ဒါပေမဲ့ဒီကိစ္စမှာတော့အခြားရွေးချယ်စရာလားမရှိပါဘူး။အခုအချိန်မှာအပြင်းအထန်ဆုံးနေလန့်တွေနဲ့ပြန်ပြီးတော့တိုက်ခိုက်ဖို့ပဲရှိပါတယ်။အခုဖြစ်နေတဲ့စစ်ပွဲကဘလောက်အတိုင်းအတာထိကြီးလာမလဲဆိုတာကျမတော့မသိပါဘူး။ဘာတွေဆက်ဖြစ်မလဲဆိုတာလည်းခံမရခက်ပါတယ်။ကျမပြောနိုင်တာကတော့ကျမတို့စီမှာငြိမ်းချမ်းရရဖို့လိုအပ်နေပါတယ်။အကြမ်းဖက်အဖွဲ့အစည်းတွေရှိနေတဲ့၍ငြိမ်းချမ်းရရနိုင်မှာမဟုတ်ပါဘူး။အဲ့ဒီအတွက်အင်အားသုံးနေနေဖို့လိုအပ်နေပါတယ်။